သာသနာတော်နှစ်2555ခုနှစ်မြန်မာတက္ကရာ1383ခုနှစ်တော်သနင်္လာပြည့်ကျော်6ရက်နေ့ခရစ်တက္ကရာ2011ခုနှစ်စက်တင်ဘာလ18ရက်နေ့တနင်္ဂနွေနေ့မှာရန်ကုန်တိုင်းဒေသကြီးဗဟန်းမြို့နယ်မဂ္ဂဝိပဿနာတရားစင်နှင့်လုပ်ငန်းစဉ်ပြန်ပွားရေးဖွဲ့ချုပ်ခြင်းမှာကျင်းပပြုလုပ်အပ်တဲ့မဂ္ဂဝိပဿနာဒိဋ္ဌံတရားစခန်းပွဲခြင်းမှာကနေ့ပဋိစ္စသမုပ္ပါဒ်တရားတော်များစတင်ပြီးတော့ကျေစုပြုပေးမှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကတော်မြတ်ကြီးလက်ထက်တော်ကာကလတုန်းကဘုရားရှင်ကတော်မြတ်ကြီးတောင်ထိပ်ပြမောဇေတဝန်ကျောင်းတော်မှာသရင်တောင်းတော်မူနေတဲ့အချိန်ခါမှာတောင်ထိပ်မြို့တော်တွင်ကတရားလာရောက်နာဟုကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာငါခန္ဓာဆိုင်လို့သောတာပတိမညာသကရာဂามိမညာနာဂามိမညာရဟတာမညာများအတိအတိရရှိသွားကြသလိုယနေ့လည်းပဲအလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာငါခန္ဓာဆိုင်လို့သောတာပတ္တိမညံများယနေ့ညပါစေသကရာဂามိမညံများယနေ့ညပါစေအနာဂามိမညံများယနေ့ညပါစေအရဟတမညံများယနေ့ညပါစေလို့ဆန္ဒပြုခြင်းနဲ့ဘုန်းကြီးများရဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်အလုံးသောယောဂီအပေါင်းတော်ကောင်းတို့ပဋိစ္စသမုပ္ပါဒ်တရားတော်ကိုမြတ်စွာဘုရားသခင်ကတော်မြတ်ကြီးမဟာတက္ကရတရား3ခုနှင့်ကဆောင်လာပြီနေ့ဗောဓိပင်နဲ့ရွှေပလင်မှာသဗ္ဗညုတ္တဉာဏ်တော်ကြီးကိုထိုးထွင်း၍သိတဲ့အချိန်မှာဟောဒီပရိစ္ဆာသမုပ္ပါဒ်တရားတော်ကြီးကိုဆင်ញံနှလုံးသွင်းတော်မူခဲ့ပါတယ်အဲ့ဒီချိန်တုန်းကတော့ပရိစ္ဆသမုပ္ပါဒ်တရားကိုနှုတ်တော်ကဟောသေးတာမဟုတ်ပါဘူးစိတ်ထက်ကနေပြီးတော့ပဲဆင်ញံနှလုံးသွင်းခဲ့တာပါအဲ့ဒီလိုဆင်ញံနှလုံးသွင်းရင်းနဲ့ပဲဘုရားလောင်းကိုရောမြတ်ကြီးဟာမညာဘုံညာနေရလို့နိဗ္ဗာန်ချမ်းသာရရှိတော်မူလာခဲ့ပါတယ်အဲ့ဒါကြောင့်မလို့နိဗ္ဗာန်ချမ်းသာရဖို့ရန်အတွက်နိဗ္ဗာန်ရောက်ကြောင်းအချိန်ကောင်းအချိန်မြတ်တွေကျင့်ဖို့ရန်အတွက်ဟောဒီပရိစ္ဆသမုပ္ပါဒ်တရားဟာမပါမဖြစ်သိသင့်တဲ့တရားဖြစ်တယ်လို့ဒီလိုမှတ်လိုက်ပါဟုတ်တယ်မလားပရိစ္ဆသမုပ္ပါဒ်တရားကိုသဘောမပေါက်ရင်မဖို့မရနိုင်ပါဘူးဒါလေးကိုဘုန်းကြီးကနေ့ဒီစကားကလေးနဲ့စပြီးတော့ပြောပြပါမယ်အဲဒါဘုန်းကြီးတို့ပြိဿတ်တွေကပြောကြမှာပေါ့လေနော်မြတ်စွာဘုရားတခင်ကရမေကြီးဒီပြိဿသမုပ္ပါဒ်တရားကိုမျက်ရည်ဟောနေတာမဟုတ်ပါဘူးဒါပေမဲ့မြတ်စွာဘုရားဟောတဲ့တရားကိုနားကြားရတဲ့ပုဂ္ဂိုလ်တွေဟာပြိဿသမုပ္ပါဒ်တရားမနာရဘဲနဲ့လည်းပဲမဲ့ဖို့တွေရသွားတဲ့ပုဂ္ဂိုလ်အများကြီးပဲစာရီမှာတွေ့နေရတယ်သူတို့တွေအတွက်ဘယ်လိုပြောမလဲလို့အဲ့ဒီလိုမေးစရာလေးတွေရှိပါတယ်အဲ့ဒီတော့ဘုန်းကြီးကလည်းပြန်ပြောရမှာပေါ့လေဘုန်းကြီးပြောခြင်းနဲ့ပရိစ္ဆသမုပ္ပါဒ်တရားဆိုတာဟာပရိစ္ဆသမုပ္ပါဒ်လို့နာမတတ်သည်ဖြစ်စေမတတ်သည်ဖြစ်စေအဝိဇ္ဇာဖြစ်စေသင်္ခါရပါသည်ဖြစ်စေမပါသည်ဖြစ်စေပဋိစ္စသမုပ္ပါဒ်တရားသဘောကိုဟောလိုက်ရင်အဲ့ဒါပဋိစ္စသမုပ္ပါဒ်ဖြစ်တာပဲဟုတ်တယ်မလားပဋိစ္စသမုပ္ပါဒ်သဘောကိုဟောကြတဲ့တရားသည်အဝိဇ္ဇာဖြစ်စရာသင်္ခါရလို့ပါတိဖြစ်စေမပါတိဖြစ်စေအဲ့ဒါပဋိစ္စသမုပ္ပါဒ်တရားပဲဒါခွင့်တော်ပြိဋ္ဌာန်တွေကိုဒီစကားလေးနဲ့အခြေခံပြီးတော့ ပဋိစ္စသမုပ္ပါဒ်ဆိုတာဘာလဲဆိုတာကိုအရင်ဆုံးရှင်းပြရမှာဖြစ်ပါတယ်နော်ဘာလဲပဋိစ္စသမုပ္ပါဒ်ဆိုတာဘာလဲဒါကိုနားလည်ဖို့လိုပါတယ်နော်အဲ့ဒီလိုမှနားလည်မထားဘူးဆိုလို့ရှိရင်အဝိဇ္ဇာပစ္စယသင်္ခါရပါမပဋိစ္စသမုပ္ပါဒ်လို့ထင်ရင်ထင်နေတတ်တယ်အဝိဇ္ဇာပစ္စယသင်္ခါရမပါရင်ပဋိစ္စသမုပ္ပါဒ်မဟုတ်ဘူးလို့လည်းထင်ရင်ထင်နေတတ်နော်အဲ့ဒါကြောင့်မလို့ပရိစ္ဆသမုပ္ပါဒ်ရဲ့သဘောလေးကိုဘုန်းကြီးပဏာမပြောသည့်အနေနဲ့အခြေခံလေးတွေပြောပြပါမယ်။အဲ့ဒီတော့ပရိစ္ဆသမုပ္ပါဒ်ဆိုတာဘာလဲဆိုရင်ပရိစ္ဆဆိုတာကတော့အကြောင်းပေါ့နော်။အားလုံးသိတဲ့အတိုင်းပဲပရိစ္ဆသမုပ္ပါဒ်ပရိစ္ဆဆိုတာအကြောင်းသမုပ္ပါဒ်ဆိုတာကအကျိုးဒါကဘုန်းကြီးတို့ပြောရုပ်ပြောစဉ်ပေါ့နော်ပရိစ္ဆကအကြောင်းသမုပ္ပါကအကျိုးဒီလိုပဲအများအားဖြင့်နားလည်ထားကြပါလေဒီဒီကြကြပြောရမယ်ဆိုလို့ရှိရင်ပရိစ္ဆသမုပ္ပါဆိုတဲ့စကားထဲမှာအကြောင်းလဲပါတာမှန်တယ်အကျိုးလဲပါတာမှန်တယ်ဒါပေမဲ့ပရိစ္ဆသမုပ္ပါဒ်စကားပရိစ္ဆသမုပ္ပါဒ်ဆိုတဲ့ပါဠိရဲ့စကားလုံးရဲ့တိတိကျကျအဓိပ္ပာယ်လေးကိုပြောပါဆိုရင်အကျိုးတစ်ခုဖြစ်ဖို့ရန်အတွက်အကြောင်းတွေဖြစ်နေတာအကျိုးတစ်ခုဖြစ်ဖို့ရန်အတွက်အကြောင်းတွေဖြစ်နေတာအဲ့ဒါပရိစ္ဆသမုပ္ပါဒ်ပဲเนาะမူလစကားသည်အကျိုးတစ်ခုဖြစ်ဖို့ရန်အတွက်အကြောင်းတွေဖြစ်နေတာဒီတော့ဂျိုးကဒီကလားအကြောင်းကဒီကလားဘာကဒီကလဲအကြောင်းကဒီကအကျိုးတစ်ခုဖြစ်ဖို့ရန်အတွက်ဖြစ်နေတဲ့အကြောင်းတွေအဲ့ဒီအကြောင်းတွေသည်ပရိစ္ဆသမုပ္ပါဒ်အကြောင်းကိုပရိစ္ဆသမုပ္ပါဒ်နော်အကြောင်းသည်ပရိစ္ဆသမုပ္ပါဒ်အကြောင်းကပရိစ္ဆသမုပ္ပါဒ်ဆိုတော့အကျိုးကဘယ်လိုခေါ်မလဲလို့မေးရင်ပရိစ္ဆသမုပ္ပန္နလို့ခေါ်တယ်။အဲဒီတော့ပါဠိလိုအကြောင်းသည်ပရိစ္ဆသမုပ္ပါဒ်အကျိုးကဘာလဲပရိစ္ဆသမုပ္ပန္နအဲဒီလိုမှတ်လိုက်ပါနော်။အဲဒီတော့ပရိစ္ဆသမုပ္ပါဒ်ရဲ့ပရိစ္ဆသမုပ္ပန္နမြတ်စွာဘုရားဒီတစ်ခါတစ်ခါမှာအဲဒီစကားလုံးနှလုံးနဲ့ဟောလေးဟောတာရှိပါတယ်။တကယ်ကမှာလည်းပဲနှလုံးမဟောပဲနဲ့တလုံးနဲ့ဟောတာလည်းရှိပါတယ်။ပရိစ္ဆသမုပ္ပါဒ်လို့ဒီလိုဟောတာလည်းရှိပါတယ်။အဲဒါနှလုံးမဟောပဲနဲ့တလုံးနဲ့ဟောမယ်ဆိုရင်အကြောင်းတရားကိုအကျိုးတရားကိုအဲ့ဒီစကားလုံးအဲ့ဒီအဓိပ္ပာယ်နှစ်မျိုးကိုစားပြုတ်ပြီးတော့ပရိစ္ဆသမုပ္ပါဒ်ဆိုတဲ့ပါဠိကတောင်းယူဟောတယ်လို့ဒီလိုအဓိပ္ပာယ်မှတ်ပေါ့။ဒါကတော့ဘုန်းကြီးတို့စာရဲ့သဘာဝပေါ့နော်။ဒါကပဲဘုန်းကြီးတို့သံဃာတော်ရှင်မြတ်ဒီနားလည်နိုင်တဲ့စကားလုံးနဲ့ပြောမယ်ဆိုရင်မောချစကားဥပ္ပစာစကားပေါ့မောချအနေနဲ့ပြောမယ်ဆိုရင်ပရိစ္ဆသမုပ္ပါဒ်ဆိုတာအကြောင်းဥပ္ပစာအနေနဲ့ပြောမယ်ဆိုရင်ပရိစ္ဆသမုပ္ပါဒ်ဆိုတာအကျိုးအကြောင်းနဲ့အကျိုးအဲဒါကြောင့်ပရိစ္ဆသမုပ္ပါဒ်ဆိုတာဟာအကြောင်းလည်းဟုတ်တယ်အကျိုးလည်းဟုတ်တယ်တရားယူတာကအကြောင်းပရိယာဖြင့်ယူလိုက်တာကအကျိုးနှစ်ခုပေါင်းလိုက်တော့အကြောင်းနဲ့အကျိုးပရိစ္ဆသမုပ္ပါဒ်ဆိုတဲ့စကားလုံးရယ်ပရိစ္ဆသမုပ္ပန္နဆိုတဲ့စကားလုံးရယ်နှလုံးတွဲပြီးတော့ဟောမယ်ဆိုရင်ဘယ်လိုလေးပဲယူမလဲပရိစ္ဆသမုပ္ပါဒ်ကအကြောင်းပရိစ္ဆသမုပ္ပန္နကအကျိုးနော်ဒါနှလုံးတွဲပြီးဟောရင်တစ်လုံးနဲ့ဟောရင်အဲ့ဒီတစ်လုံးနဲ့ဒီအဓိပ္ပာယ်နှစ်မျိုးကိုစားပြုတ်ပြီးတော့အဓိပ္ပာယ်ထွက်ပါတယ်ပရိစ္ဆသမုပ္ပါဒ်ဆိုတဲ့စကားလုံးတစ်လုံးနဲ့ပဲဟောရင်အကြောင်းကိုလည်းယူတယ်အကျိုးကိုလည်းယူတယ်။အကြောင်းကိုဖြစ်စေတာသောအကျိုးကြောင့်ဖြစ်တဲ့အကြောင်း။အကျိုးကိုဖြစ်စေတာသောအကြောင်းကြောင့်ဖြစ်တဲ့အကျိုး။အပြန်လာယူလိုက်ပေါ့နော်။ဘာလဲလဲ။အကျိုးကိုဖြစ်စေတာသောအကြောင်း။အကြောင်းကြောင့်ဖြစ်သောအကျိုး။အဲ့ဒီပဲဘယ်နှမျိုးလဲ။နှမျိုး။အဲ့ဒီလိုတွေပဲယူလိုက်တဲ့အတွက်အကြောင်းလည်းရသွားတယ်။အကျိုးလည်းရသွားတယ်။အဲ့ဒါကြောင့်မလို့ပ ပရိစ္ဆသမုပ္ပါဒရာတိဘာလဲလဲအကြောင်းနဲ့အကျိုးဟုတ်ပြီနော်ဒီတော့ပရိစ္ဆသမုပ္ပါဒရာဟာအကြောင်းနဲ့အကျိုးအဝိဇ္ဇာလိုပဲပြောပြောသင်္ခါရလိုပဲပြောပြောအခြားတနည်းနည်းနဲ့ပဲပြောပြောအကြောင်းအကျိုးဆက်သွယ်မှုမှန်ရင်ဘာလဲလဲပရိစ္ဆသမုပ္ပါဒပရိစ္ဆသမုပ္ပါဒကြီးပဲနော်အဲဒီတော့လောကကြီးမှာမိမိတို့ရဲ့တဏ္ဍာမှာဖြစ်နေတာတွေဘာတွေဖြစ်နေသလဲမေးအကျိုးတရားတွေဖြစ်နေတာဘာတွေဖြစ်နေလဲအကျိုးတရားတွေဖြစ်နေအဲဒီအကျိုးတရားတွေကလည်းဘာတွေလဲလို့မေးရင်ခန္ဓာ၅ပါးယုတ်တရားနဲ့နတ်တရားအကျဉ်းချုပ်လိုက်တော့ယုတ်တရားနဲ့နတ်တရားအကျက်ပွားလိုက်တော့ခန္ဓာ၅ပါးဟုတ်ပြီနော်အဲဒီခန္ဓာ၅ပါးယုံနံ၅ပါးသည်အကြောင်းလားအကျိုးလားအကျိုးတရားမှန်တယ်နော်ခန္ဓာငါးပါးယုံနာနှစ်ပါးသည်အကျိုးတရားနော်အကျိုးတရားအဲ့ဒီခန္ဓာငါးပါးယုံနာနှစ်ပါးသည်အကျိုးတရားအကျိုးလို့ပြောလိုက်ကြတဲ့ကအကြောင်းကင်းသလားမကင်းဘူးလားအကျိုးလို့မပြောရင်အကြောင်းကိုထည့်စဉ်းစားစရာမလိုဘူးဟုတ်တယ်မလားပြန်ပြောမယ်နော်သေချာစဉ်းစားအကျိုးလို့မပြောရင်အကြောင်းကိုထည့်စဉ်းစားစရာမလိုသလိုနော်အကျိုးလုံးမပြောရင်အကြောင်းကြောင့်ဖြစ်တယ်ဆိုတဲ့စကားလည်းပဲပေါ်မလာဘူးအကျိုးလုံးပြောလိုက်ကြတဲ့ကဒါအကြောင်းကြောင့်ဖြစ်တာအကြောင်းကြောင့်ဖြစ်တာအကြောင်းကိုထည့်စဉ်းစားဖို့လိုလာပြီနော်အဲ့ဒီလိုပဲအကြောင်းလုံးပြောလိုက်ရင်လည်းပဲအကြောင်းလုံးပြောလိုက်ကြတဲ့ကအကျိုးမရှိဘူးလားရှိရှိတယ်အကြောင်းလုံးပြောလိုက်ပြီးပြီဆိုရင်အကျိုးမရှိတဲ့အကြောင်းရဲ့လို့ရှိရလားဟုတ်ပြီနော်အကျိုးကိုခြေခံပြီးတော့အကြောင်းစရာဖြစ်လာတာအကြောင်းကိုခြေခံပြီးတော့အကျိုးစရာဖြစ်လာတယ်နော်အကျိုးကိုခြေခံပြီးတော့အကြောင်းစရာဖြစ်လာတယ်အကြောင်းကိုခြေခံပြီးတော့အကျိုးစရာဖြစ်လာတယ်ဒီတော့အကြောင်းလို့ပြောရင်အကျိုးပါကိုပါရမယ်အကျိုးလို့ပြောရင်လည်းအကြောင်းရှိကိုရှိရမယ်ဟုတ်တယ်မလားအကျိုးလို့ပြောရင်လည်းအကြောင်းသည်ရှိကိုရှိရမယ်အကြောင်းလို့ပြောရင်လည်းအကျိုးသည်ရှိကိုရှိရမယ်မရှိလို့မဖြစ်ဘူးအကျိုးမရှိရင်အကြောင်းလို့ပြောစရာမလိုဘူးအကြောင်းမရှိရင်လည်းအကျိုးလို့ပြောစရာမလိုဘူးဟုတ်တယ်မဟုတ်လားဒီတော့အကြောင်းနဲ့အကျိုးဒီအများနဲ့ဆက်သွယ်နေတဲ့တရားနှစ်ခုရှင်းရလားဘာလဲအကြောင်းနဲ့အကျိုးဒီအများနဲ့ဆက်သွယ်နေတဲ့တရားနှစ်ခုဒီတော့လောကကြီးမှာဖြစ်နေတဲ့ဖြစ်စဉ်တွေအားလုံးပြန်ကြည့်လိုက်ပါနော်လောကကြီးထဲမှာဘောကတာလောကရှိတယ်တတ္တလောကရှိတယ်သင်္ခါရလောကရှိတယ်လောကကြီး၃ပါးဘယ်လောကကိုပဲကြည့်ကြည့်တတ္တလောကကြည့်ကြည့်သင်္ခါရလောကကြည့်ကြည့်ဩကာသလောကကြည့်ကြည့်ဘယ်လောကကိုပဲကြည့်ကြည့်အကြောင်းအကျိုးဆက်သွယ်မှုကင်းတဲ့လောကတစ်ခုမှမရှိဘူးအဲဒါကြောင့်အဲ့ဒီလောက၃ပါးကိုမြတ်စွာဘုရားသခင်ကိုရမေကြီးကချုပ်ပြီးတော့ပြောလဲသဗ္ဗေသင်္ခါရလို့ပြောလိုက်တာသင်္ခါရဆိုတဲ့စကားလုံးဒီပါလဲအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားပြန်ပြောအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားကိုဘယ်လိုခေါ်လဲသင်္ခါရလို့ခေါ်တယ်ဒီပရိစ္ဆေသမုပ္ပါဒထဲမှာဗာတဲ့သင်္ခါရမဟုတ်ဘူးနော်သဗ္ဗေသင်္ခါရအနိစ္စာလို့ပြောတဲ့သင်္ခါရအဲ့ဒီသင်္ခါရသည်ဗာလဲအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားအဲ့ဒီအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားသည်သင်္ခါရအဲ့ဒီသင်္ခါရတရားသည်တဲ့အနိစ္စမမြဲဘူးတဲ့ဟုတ်တယ်မလားအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားသည်မမြဲဘူးเนาะအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားသည်မမြဲဘူးသုပ္ပတာသူဖြစ်လာတာမဟုတ်ဘူးအကြောင်းကြောင့်ဖြစ်လာတာသုပ္ပတာသူငိုတဲ့ကရှိနေတာမဟုတ်ဘူးအခုမှအကြောင်းတိုက်လို့ဖြစ်လာတဲ့အကျိုးတရားဟုတ်လားငိုကရဲကရှိနေတာမျိုးကိုမဆိုလိုဘူးเนาะဥပမာနာမည်ပညာတခုဆိုပါတော့ငကိုကလေးကဥဖြူဆိုတဲ့နာမည်ကြီးရှိလာတယ်အခုလည်းဥဖြူဆိုတဲ့နာမည်ကြီးကတော့ရှိနေတာပဲနော်ဒါပညာပညာတည်းအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားမဟုတ်ဘူးပညာတရားသည်နာမည်တခုအနေနဲ့ထင်ရှားလာတာအဲ့ဒီနာမည်တခုအနေနဲ့ထင်ရှားလာတဲ့တရားမို့လို့အဲ့ဒီနာမည်သည်ပြတ်သလားမပြတ်ဘူးလူသားသိခြင်းသိသောမဥဖြူဆိုတဲ့နာမည်ကတော့မပြတ်ပြတ်မသွားဘူးဟုတ်တယ်မဟုတ်လားပြောနေတဲ့ပုံစံတွေရှိနေတဲ့များကလာပါလုံးဥပ္ပယုဆိုတဲ့နာမကရှိကိုရှိနေတာပဲเนาะအဲဒါကြောင့်မလို့ပညာဆိုတဲ့တရားသည်အနိစ္စဆိုတဲ့မမြဲတဲ့သဘောမထင်ရှားဘူး ဟုတ်တယ်မလားမမြဲတဲ့သဘောမတင်ရှားဘူးဒါပေမဲ့အခုသင်္ခါရတရားကတော့မြတ်စွာဘုရားကိုယ်တိုင်ဘယ်လိုပြောတာလဲမြဲသလားမမြဲဘူးလားမမြဲတဲ့သဘောမတင်ရှားဘူးလားထင်ရှားလားအဲ့ဒါကြောင့်မလို့ပါလဲအနိစ္စသဗ္ဗေသင်္ခါရအနိစ္စဒီတော့သင်္ခါရမြင်ရင်အနိစ္စမြင်တယ်ဟုတ်တယ်မလားဘာလဲဒီတော့ပြောင်းပြန်ပြောကြည့်လိုက်သင်္ခါရမမြင်ရင်အနိစ္စမမြင်ဒီလိုမလားအဲ့ဒါဘုန်းကြီးတို့ဝိပဿနာအလုပ်ကလေးနဲ့နည်းနည်းရှင်းပြောကြည့်လိုက်ပါမယ်နားရယ်ဆိုတာလေးဖြစ်နေတယ်ဆိုကြပါစို့နော်တရားထိုင်တဲ့အခါကျတော့နည်းလေးနားလာတယ်ဟုတ်ပြီနားတယ်အဲ့ဒီနာရာကြီးကိုမိမိကနေပြီးတော့နားတဲ့နာမည်ပညာကြီးနားရယ်ဆိုတဲ့ဝဟရနာမည်ပညာကြီးအရာကြီးကိုစိုက်ကြည့်နေအဲ့ဒီနာရာကြီးပျောက်ရလားမပျောက်ဘူးနာရယ်ဆိုတာကြီးမပျောက်ဘူးဒီလိုမဟုတ်လားဘာကိုကြည့်နေလို့မပျောက်တာလဲနာရယ်ဆိုတဲ့နာမည်ပညာကြီးကိုကြည့်နေလို့မပျောက်ပညာသည်အနိစ္စမထင်ရှားဘူးဟုတ်တယ်မဟုတ်လားဒီတော့အနိစ္စသဘောသိခြင်းရင်နာရယ်ဆိုတဲ့နာမည်ပညာကြီးကြည့်ရမှာလားသူ့ရဲ့သဘောကိုကြည့်ရအောင်အဲသူ့ရဲ့သဘာဝလေးကိုကြည့်သူရဲ့တဘာဝလေးကြီးလိုက်တဲ့အခါကျတော့မှသူရဲ့တဘာဝလေးကတိုးလာတယ်ညော့သွားတယ်ပြောင်းသွားတယ်ပူလာတယ်အေးသွားတယ်ထုံလာတယ်ကျင်လာတယ်ကိုက်လာတယ်အမျိုးမျိုးတဘာဝလေးတွေပြောင်းပြောင်းပြောင်းပြောင်းသွားတယ်တဘာဝတွေပြောင်းတယ်နာမည်တွေမပြောင်းဘူးဟုတ်ရဲ့လားဘာတယ်လဲတဘာဝတွေပြောင်းတယ်နာမည်တွေမပြောင်းဘူးတဘာဝကပရမတ်နာမည်ကပညာရှင်းရလားဘာတယ်လဲတဘာဝကပရမနာမည်ကပညာတဘာဝသည်ပြောင်းသလားမပြောင်းဘူးလားပညာသည်ပြောင်းသလားမပြောင်းဘူးလားပြောင်းတာသည်နေစလားအာနေစအာနေစမပြောင်းတာသည်နေစဒါကြောင့်မလို့အာနေစမြင်နေပါတယ်ဆိုရင်ပညာကြည့်ရမှာလားတဘာဝကြည့်ရတဘာဝကိုကြည့်အဲ့ဒီသဘောပေါ့နော်အဲ့ဒီတော့ဒီနေရာမှာလည်းပဲဘုန်းကြီးတို့ပြဋ္ဌာန်းတည်သဗ္ဗေသင်္ခါရာသင်္ခါရာသင်္ခါရာဆိုတာကအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားဟုတ်တယ်မလားအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားအဲဒီအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားဒီအနိစ္စမမြဲဘူးနော်ဒီတော့အကြောင်းကြောင့်ဖြစ်တဲ့အကျိုးအကြောင်းရဲ့အကျိုးရဲ့ဘယ်နှမျိုးပြောထားလဲနှမျိုးပြောထားတယ်အဲဒီနှမျိုးထဲမှာဘုန်းကြီးတို့ပရိသတ်တွေကတခါတခါကြတော့အကြောင်းကိုအရင်မြင်တယ်တခါတခါအကျိုးကိုအရင်မြင်တယ်မမှန်ဘူးနော်တခါတခါကြတော့အကြောင်းကိုအရင်မြင်တယ်တခါတခါအကျိုးကိုအရင်မြင်တယ်အကြောင်းမြင်လဲအကျိုးကိုမြင်တယ်လို့မှတ်လိုက်ပေါ့ဘာဖြစ်လို့တော့အကြောင်းတရားမှန်တယ်မြတ်အကျိုးနဲ့မကင်းဘူးအကြောင်းလို့ပြောလိုက်ကလေးကအကျိုးရှိသလားရှိလို့လားမရှိလို့လားအကျိုးဖြစ်လို့လားမဖြစ်လို့လားအကျိုးသာဖြစ်မလာဘူးဆိုသူ့ကိုအကြောင်းလို့ခေါ်လို့မရဘူးအဲ့ဒါမလားအကျိုးတခုသာဖြစ်မလာဘူးဆိုရင်သူ့ကိုအကြောင်းလို့ခေါ်စရာမလိုတော့ဘူးအကြောင်းလို့သိလိုက်ကြတဲ့ကအကျိုးသည်ရှိကိုရှိတယ်အကျိုးလို့သိလိုက်ရင်လည်းအကြောင်းသည်ရှိကိုရှိတယ်အဲ့ဒါကြောင့်အကြောင်းမြင်ရင်အကျိုးမြင်တယ်အကျိုးမြင်ရင်အကြောင်းမြင်တယ်နှစ်ခုပေါင်းလိုက်တော့ပဋိစ္စသမုပ္ပါဒ်ဟုတ်တယ်မလားအဲ့ဒီတော့အဲ့ဒီအကြောင်းနဲ့အကျိုးဆက်သွယ်မှုအကြောင်းကိုမြင်ရင်မြင်မယ်အကြောင်းမြင်ရင်လည်းအကျိုးကိုလုံးလုံးသဘောပေါက်လာတယ်အကျိုးကိုစားပြီးတော့မြင်ရင်မြင်မယ်အကျိုးကိုမြင်တယ်အကြောင်းကိုတစ်ဖြည်းဖြည်းသဘောပေါက်လာတယ်အဲ့ဒီနောက်ခုရဆက်သွယ်မှုလေးကိုသဘောပေါက်လာလို့ရှိရင်အကျောင်းကလည်းပြောင်းပြောင်းပြောင်းပြောင်းသွားတာတွေ့လိမ့်မယ်အကျိုးကလည်းပြောင်းပြောင်းပြောင်းပြောင်းပြောင်းပြောင်းသွားတာတွေ့လိမ့်မယ်နော်အဲ့ဒီအကျောင်းနဲ့အဲ့ဒီအကျိုးသည်တကယ်တမ်းကျတော့နာမည်ပညာကြီးမဟုတ်ဘူးဘာလေးတွေလဲမေးတော့သဘာဝတရားလေးတွေနော်အကြောင်းကြောတော့ပြောခြင်းပြောမယ်ဒါပေမဲ့နာမည်ပညာပေါ်မှာတင်နေမယ်ဆိုရင်တော့အဲ့ဒီနာမည်ပညာရဲ့ပြောင်းလဲမှုကိုထင်ထင်ရှားရှားတွေ့ရမှာမဟုတ်ပါဘူးဟုတ်တယ်မလားအကြောင်းတော့အကြောင်းကြောတော့အကြောင်းကြောပဲပေါ့နော်ဒါပေမဲ့အကြောင်းကြောကိုတွေးပြင်မယ်လို့လည်းပဲအခုဘုန်းကြီးပြောနေတဲ့အကြောင်းကြောကနာမည်ပညာအကြောင်းကြောလားသဘာဝအကြောင်းကြောအဲ့ဒါလေးတော့မှတ်ထားပေါ့နော်နာမည်ပညာအကြောင်းကြောမဟုတ်ဘူးသဘာဝအကြောင်းကြောနာမည်ပညာအကြောင်းကြောပေါ်မှာစိတ်ရောက်သွားမယ်ဆိုရင်အကြောင်းကြောမှန်ပေမဲ့ကြောင်းလည်းမှုကိုတွေ့ရမှာမဟုတ်ဘူးเนา ဘာဖြစ်လို့တော့ပညာဖြစ်နေတော့အဲ့ဒါပြောင်းလဲမှုကိုတွေးကြည့်ပါတယ်အနေစာကိုတွေးကြည့်ပါတယ်ဆိုရင်နာမည်ပညာကိုကြည့်ရမှာလားသဘာဝကိုကြည့်ရမှာလားပညာကြည့်ရမှာလားပရမတ်ကြည့်ရမှာလားအကောင့်တွေကြည့်ရမှာလားသဘောကြည့်ရမှာလားအဲ့သဘောကိုရောက်အောင်ကြည့်သဘောကိုရောက်အောင်ကြည့်နော်အဲ့ဒီတော့သဘောကိုရောက်အောင်ကြည့်လိုက်တဲ့အခါကျတော့မှအကြောင်းကလည်းသဘောအကျိုးကလည်းသဘောအကြောင်းကလည်းဓမ္မအကျိုးကလည်းဓမ္မအဲ့ဒီတော့မှဓမ္မဆိုတာသဘောပေါက်လာမှာနော်အကြောင်းကျောမြေုံတယ်လေဓမ္မသဘောပေါက်ပြီလို့မပြောနိုင်သေးဘူးအဲဒါကြောင့်မလို့အကြောင်းဆိုတာလည်းပဲဓမ္မအကျိုးဆိုတာလည်းပဲဓမ္မဟုတ်တယ်မလားအကြောင်းဓမ္မနဲ့အကျိုးဓမ္မအကြောင်းဓမ္မကြောင့်အကျိုးဓမ္မဖြစ်တယ်အကျိုးဓမ္မသည်အကြောင်းဓမ္မကြောင့်ဖြစ်တယ်အပြန်လဆက်သမှုသည်ပရိစ္ဆသမုပ္ပတ်ဟုတ်တယ်မလားအဲဒါပရိစ္ဆသမုပ္ပတ်ဆိုတာကပုဂ္ဂိုလ်တ attva လားဓမ္မအကောင်ထယ်လားဓမ္မပညာလားပရမတ်ပရမတ်ကိုယဉ်ညုံပြီးပြောနေတာလို့မှတ်ပါဟုတ်တယ်မလားပညာဘုံမှာမတင်ပါသေးနဲ့ပရမတ်ကိုယဉ်ညုံပြီးတော့ပြောနေတာဖြစ်တဲ့အတွက်ပရမတ်ကိုပေါ့အောင်ကြည့်ပရမတ်ကိုသဘောပေါက်လိုက်ပါဟုတ်ပြီအဲဒီတော့ပရမတ်ကိုသဘောပေါက်လိုက်တော့သဘာဝကိုသဘောပေါက်လိုက်တဲ့အခါကျတော့အဲဒီအကြောင်းအကျိုးဆိုတာဟာပုံကိုယ်တွေလည်းမဟုတ်ဘူးတတ္တဝါတွေလည်းမဟုတ်ဘူးယောက်ျားမိန်းမတွေလည်းမဟုတ်ဘူးသဘာဝတရားလေးတွေနော်အဲ့ဒီသဘာဝတရားကိုနာမည်တက်ပြန်စမ်းမှဆိုဘယ်လိုနာမည်တက်ရုံနာပေါ့ဟုတ်တယ်မဟုတ်လားသဘာဝကိုနာမည်တက်ရင်ဘယ်လိုနာမည်တက်မလဲရုံနာခန္ဓာဒီလိုနာမည်တက်ပြီလားနော်သဘာဝသည်ရုံနာသည်ခန္ဓာပြောကြည့်စမ်းဟုတ်ပြီနော်သဘာဝသည်ရုံနာသည်ခန္ဓာနောက်စကားတစ်လုံးနဲ့လွှဲပြီးတော့ပြောမယ်ဆိုလို့ရှိရင်သဘာဝသည်ဓမ္မဟုတ်တယ်မလားသဘာဝသည်ဘာလဲဓမ္မသဘာဝနဲ့ဓမ္မအတူတူပဲသဘာဝသည်ဓမ္မဓမ္မဆိုတာကယုတ်ဓမ္မနဲ့နတ်ဓမ္မဟောဒီလိုဆိုတော့ရှင်းသွားတာပေါ့နော်သဘာဝဆိုတာကယုတ်နံယုတ်နံသည်ခန္ဓာအဲသဘာဝဆိုတော့ဘုန်းကြီးတို့ပြိတ္တတွေကနည်းနည်းမျက်စိလဲခြင်းတို့ဖြစ်သဘာဝဆိုတာတခြားလားဓမ္မဟောဓမ္မအဲ့ဓမ္မဓမ္မလို့သာမန်ပြောမယ်ဆိုလို့ရှိရင်ပညာတိဓမ္မလည်းရှိတယ်ပရမတ္ထဓမ္မလည်းရှိတယ်အခါကြတော့တခါတခါလည်းပညာပေါ်မှာစိတ်ကရောက်ချင်ရောက်နေတတ်တယ်အဲ့ဒါကြောင့်မလို့ဘုန်းကြီးကသဘာဝလို့ဥတည်ပြီးတော့ပြောနေတာအဲ့ဒီတော့ဓမ္မသဘာဝသည်ဓမ္မဓမ္မကိုနာမည်တပ်ပြသမှဆိုရင်ယုတ်ဓမ္မနဲ့နတ်ဓမ္မဟုတ်ပြီနော်သဘာဝသည်ဓမ္မဓမ္မသည်ယုတ်နံယုတ်နံသည်ခန္ဓာအဲ့ဒီယုတ်နံခန္ဓာသည်အကြောင်းလားအကျိုးလားအကျိုးအကြောင်းလားအကျိုးလားအကျိုးအဲ့ဒီအကျိုးတရားတွေကိုဘာကြောင့်အကျိုးလို့ခေါ်လဲအကြောင်းကြောင့်ဖြစ်လို့အကျိုးအကြောင်းကြောင့်ဖြစ်တာမဟုတ်လို့သူ့ကိုအကျိုးလို့ခေါ်တာအကြောင်းကြောင့်ဖြစ်တာမဟုတ်ရင်အကျိုးလို့ကိုခေါ်เสียလို့သေးလားအဲ့ဒါကြောင့်မလို့ဟောဒီဓမ္မဆိုတဲ့ယုံနဲ့ဒီအကြောင်းကင်းတဲ့တရားလားမကင်းတဲ့တရားလားအကြောင်းမကင်းတဲ့တရားဒီလိုမလားအကြောင်းမကင်းတဲ့တရားနော်ဒီတော့ဓမ္မဆိုတဲ့ယုံနာကိုမြင်လိုက်ကြတဲ့အကြောင်းနဲ့အကျိုးဆက်သွယ်မှုကိုလည်းအလိုလိုသဘောပေါက်ပြီးသားဖြစ်သွားပါပြီ။နော်။ဒီတော့ခေါင်းတော်ပရိသတ်တွေကယနေ့ဝိပဿနာရှုရမှသည်ကပြောတာဘာကိုရှုမလဲ။သဘာဝကိုရှုမယ်တနည်းဓမ္မကိုရှုမယ်တနည်းယုံနာကိုရှုမယ်တနည်းခန္ဓာကိုရှုဟုတ်တယ်မဟုတ်လား။ဘလို့ပဲပြောပြောတက်နေတာပဲ။နော်သဘာဝကိုရှုမယ်ဓမ္မမဟုတ်ဓမ္မကိုရှုမယ်ဓမ္မမဟုတ်ယုံနာကိုရှုမယ်ဓမ္မမဟုတ်ခန္ဓာကိုရှုဟုတ်ပြီဒီတော့ဝိပဿနာရှုလို့တဲ့ပုဂ္ဂိုလ်သည်ယုံနာအကြောင်းမသိဘဲနဲ့ရှုလို့ရပါခန္ဓာအကြောင်းမသိဘဲနဲ့ရှုလို့ရပါဟုတ်ပြီဒီလိုဆိုရင်ဓမ္မအကြောင်းမသိဘဲနဲ့ရှုလို့ရပါမလားဟုတ်ပြီနောက်တစ်မျိုးပြောသဘာဝမသိဘဲနဲ့ရှုလို့ရပါမလားအဲ့ဒီယောက်နာခန္ဓာဓမ္မသဘာဝသည်တခြားလားပရိစ္ဆသမုပ္ပါဒ်။ဘာကြောင့်တော့အကြောင်းကြောင့်ဖြစ်တဲ့အဲ့ဒါကြောင့်ပရိစ္ဆသမုပ္ပါဒ်မပါဘဲနဲ့ဝိပဿနာရှုလို့မရဘူးဆိုတာအဲ့ဒါပြောတာပေါ့ဟုတ်တယ်မဟုတ်လား။ဘုန်းတော်ပရိသတ်တွေကဝိဇ္ဇာပိစ္ဆာသင်္ကာရယုံမှပရိစ္ဆသမုပ္ပါဒ်လို့ထင်ချင်ထင်နေတတ်တာကိုနော်အဝိဇ္ဇာပစ္စယသင်္ခါရဆိုတာကမြတ်စွာဘုရားဟောထားတဲ့ဟောစဉ်ဟုတ်တယ်မလား အဲ့ဒီဟောစဉ်ကိုကြည့်ပြီးတော့ဘုန်းကြီးတို့ကကိုယ်ခန္ဓာကိုခန္ဓာဖြစ်စဉ်ကိုသဘောပေါက်ဖို့လိုတယ်ဟုတ်တယ်မလားမြတ်စွာဘုရားဟောထားတဲ့ဝိဇ္ဇာပိစယသင်္ခါရဆိုတဲ့ပါဠိတွေဘယ်အချိန်ကနေစပြီးတော့ဘယ်အချိန်အထိဖြစ်တဲ့ဖြစ်စဉ်တွေကိုဟောတယ်လဲမေးရင်သန္တရာအစကနေစဟောထားတာဟုတ်တယ်မလားမြတ်စွာဘုရားကပြောတယ်အနမတကောယဘေခွေသန္တရာပုပ္ပကောတိနပညာယတိအဝိဇ္ဇာတယအဝိဇ္ဇာနိဝရဏနာတဏ္ဍတယောဇနနာသန္တာဝတ္တသန္တာရတသန္တရာယစကုံကဗျာကြည့်ရတာမထင်ရှားဘူးတဲ့မသိဘူးလို့ပြောတာမဟုတ်ဘူးနော်သကလုံးလေးသေးချာမှတ်ထားပါမြတ်စွာဘုရားဒီမသိဘူးဆိုတဲ့သကလုံးဘယ်တော့မှမသုံးဘူးဟုတ်တယ်မလားမသိဘူးလို့ပြောတာမဟုတ်ဘူးမထင်ရှားဘူးတဲ့နော်သန္တရာယစဒီမထင်ရှားဘူးသန္တရာယစဝဲလုံးအားကြီးလို့နော်ရှင်နေရှားရှားမမြင်နိုင်တော့အောင်ကိုဝေလုံးအားကြီးတယ်တကုပိတကုတကုပိတကုသန္တရာရဲ့အစကိုရောက်အောင်ကြည့်နေမယ်ဆိုရင်မြတ်စွာဘုရားပရိနိဗ္ဗာန်သာစံရှင်စံသွားမယ်မဆုံးနိုင်ဘူးအဲ့လောက်ကိုသန္တရာရဲ့အစရှည်လျားလုံးအားကြီးတယ်ဒါပြောတာနော်အဲ့ဒီလိုမထင်ရှားတဲ့အတွက်ပုဂ္ဂိုလ်ရဲ့အစကိုကြည့်တာမထင်ရှားဘူးဟုတ်တယ်မလားပုဂ္ဂိုလ်ရဲ့အစဘဝရဲ့အစကြည့်တာမထင်ရှားဘူးအဲ့ဒီတော့မြတ်စွာဘုရားဒီတပ္ပညုတ်တဉာဏ်တော်ကြီးနဲ့ဖြတ်ပြီးတော့ကြည့်လိုက်တယ်။အေးပုဂ္ဂိုလ်ရဲ့အစကတော့မထင်ရှားသေးတော့ငါဖះမကြည့်တော့ဘူးတဲ့။ဒါပေမဲ့တပ္ပညုတ်တဉာဏ်တော်ကြီးနဲ့ဖြတ်ပြီးတော့ကောက်ချက်ချကောက်ချက်ဆွဲပြီးတော့ကြည့်လိုက်တဲ့အခါကျတော့ဘလောက်ပဲဘဝတွေများများအရင်အစကဝိဇ္ဇာနဲ့တဏှာဟုတ်တယ်မလား။အဲ့ဒါကြောင့်ဘဝရဲ့အစကိုတန်ត្រာရဲ့အစကိုမထင်ရှားဘူးဆိုတော့ဟာမြတ်စွာဘုရားတပ္ပညုတ်တဉာဏ်တော်ကြီးပဲ။သဗ္ဗညုတညာပိုင်ရှင်ကြီးပဲသဗ္ဗညုတညာပိုင်ရှင်ကြီးကမကြည့်နိုင်ဘူးဆိုတာဟုတ်ပါမလားလို့ဒီလိုမေးစရာရှိတာပေါ့နော်သဗ္ဗညုတညာပိုင်ရှင်မို့လို့အဝိဇ္ဇာနဲ့သင်္ကတနာကိုသွားတွေ့တာပေါ့ဟုတ်တယ်မဟုတ်လားသဗ္ဗညုတညာပိုင်ရှင်မို့လို့ဘာကိုသွားတွေ့တော့အဝိဇ္ဇာနဲ့တနာကိုသွားတွေ့တာသဗ္ဗညုတညာပိုင်ရှင်တာမို့ရအဝိဇ္ဇာလည်းမတွေ့ဘူးတနာလည်းမတွေ့ဘူးနော်ဒါကြောင့်မြတ်စွာဘုရားစကားပြောတာရှင်းရှင်းလေးပဲလေငါဒီတတ္တဝါတို့ရဲ့ဘဝအစကိုငါဖះမထင်ရှားဘူးเนาะဘဝရဲ့အစမတွေ့မထင်ရှားပေမဲ့လို့လည်းပဲတပ္ပညုတဉာဏ်တော်ကြီးနဲ့ခေါင်းချက်ချကြည့်လိုက်တဲ့အခါကျတော့ဘဝရဲ့အစဒီအဝိဇ္ဇာနဲ့တဏလူဟာစသလားနတ်ကစသလားမြတ်မာကစသလားမထင်ရှားဘူးဒါပြောတာเนาะပုဂ္ဂိုလ်ရဲ့အစမထင်ရှားဘူးလူကစသလားနတ်ကစသလားမြတ်မာကစသလားဒါမထင်ရှားဘူးเนาะဒါပေမဲ့တရားရဲ့အစအနေနဲ့ပြောမယ်ဆိုရင်အဝိဇ္ဇာနဲ့တဏ္ဍာဒါဒီစအဲ့ဒီအဝိဇ္ဇာနဲ့တဏ္ဍာဒီသန္တရာရဲ့အစဘဝရဲ့အစတတ္တဝရရဲ့အစအဲ့ဒီအစတွေအဝိဇ္ဇာတဏ္ဍာဖြစ်ပါတယ်လို့ဖော်ထုတ်နိုင်ရင်သိမလျင်တပ္ပညုတဉာဏ်တော်ရဲ့အစွမ်းဟုတ်တယ်မဟုတ်လားအဲ့ဒါတပ္ပညုတဉာဏ်တော်ရဲ့အစွမ်းပဲတာမာပုဂ္ဂိုလ်မဖော်ထုတ်နိုင်ပါဘူးနော်အဲ့ဒါကြောင့်မလို့မြတ်စွာဘုရားတခင်ကရောင်မြတ်ကြီးကငါဖះတွေးရှိချက်ကတော့ကွာတဲ့အဝိဇ္ဇာကစားခဲ့တာပဲတဲ့အဝိဇ္ဇာကနေပြီးတော့တဏ္ဍာကိုဘလို့ကူးသွားတယ်လဲဆိုရင်အဝိဇ္ဇာကနေတဏ္ဍာကိုတန်းကူးသေးတာမဟုတ်ဘူးတဲ့ရှားကံလေးတွေရှိသေးတယ်တဲ့အဝိဇ္ဇာပြီးဇာသင်္ခါရအဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်သင်္ခါရပြီးဇာဝိညာဏသင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ဝိညာဏပြီးဇာနာမရူပဝိညာဉ်ကြောင့်နာယုံဖြစ်တယ်နာမရူပပြီးဇာသလာယရဏနာယုတ်ကြောင့်တလာယရဏဖြစ်တယ်။တလာယရဏပစ္စယဖတ်သောတလာယရဏကြောင့်ဖတ်တာဖြစ်တယ်။ဖတ်တာပစ္စယဝေရဏဖတ်တာကြောင့်ဝေရဏဖြစ်တယ်။ဝေရဏပစ္စယတဏဝေရဏကြောင့်တဏဖြစ်တယ်။ဟောဒီလိုခွင်းဆက်ယူသွားတာကိုဟုတ်တယ်မဟုတ်လား။အဲ့ဒီတော့ပဋိစ္စသမုပ္ပတိတတ္တဝါတို့ရဲ့နော်ဘဝတစ်ခုလုံးသန္တာတစ်ခုလုံးကိုခြုံငုံပြီးတော့ဟောထားတဲ့တရားဟုတ်တယ်မဟုတ်လား။ဘဝတစ်ခုလုံးသန္တရာတစ်ခုလုံးကိုခြုံငုံပြီးတော့ဟောထားတဲ့တရားเนาะဒါကိုပရိစ္ဆသမုပ္ပါဒ်တရားလို့နာမည်ပေးထားတယ်ဒါလည်းအကြောင်းကြောင့်အကြောင်းကျိုးဆက်သွယ်ပြီးတော့ဖြစ်နေတဲ့တရားမို့လို့ပရိစ္ဆသမုပ္ပါဒ်လို့နာမည်ပေးထားတာဟုတ်တယ်မဟုတ်လားဘုန်းကြီးတော်ပရိသတ်တွေကယနေ့ဝိပဿနာလုပ်ငန်းကိုဝင်တော့မယ်ဆိုတဲ့အခါကျတော့ကဲပရိစ္ဆသမုပ္ပါဒ်တရားမှာအကွက်လေးကွက်ရှိတယ်เนาะအလုံးသိတဲ့အတိုင်းပဲနံပါတ်1အကွက်မှာတခြားပြောတာလားအတိတ်ပြောတာလားဟုတ်ပြီနံပါတ်2အကွက်ကဘာပြောလဲပြစ္ဆုတ်ပါနံပါတ်3အကွက်က
ပစ္စုပန်မဲ့နံပါတ်၄ခွဲကအနာကဟုတ်ပြီကာလဘယ်နှမျိုးနဲ့ဝေဖန်ပေးထားလဲ3မျိုးနဲ့ဝေဖန်ပေးထားတယ်နော်ကာလ3မျိုးနဲ့ဝေဖန်ပေးထားတယ်အဲဒီလိုကာလ3မျိုးနဲ့ဝေဖန်ပေးထားတဲ့အထက်မှာဘုန်းကြီးတို့ပရိသတ်တွေကယနေ့ပစ္စုပန်အဲယနေ့ဝိပဿနာကံတန်းနဲ့ဝိပဿနာအမြင်နဲ့ကြည့်ကြတော့မယ်ဆိုတဲ့အခါကျတော့အတိတ်ကပစ္စုပန်3မျိုးတော့မှာဘယ်ဟာကိုကြည့်အဲပစ္စုပန်ကိုပဲကြည့်ရအောင်ဟုတ်တယ်မလားအဝိဇ္ဇာပစ္စယသင်္ခါရကနေစပြီးတော့သရမရဏအထိသွားတာဒီခန္ဓာဖြစ်စဉ်ကြောင်းကျဆက်သွယ်မှုကိုအစဉ်တိုင်းသွားထားတာဟုတ်တယ်မလားဝိပဿနာတရားရှုလာတဲ့ပုဂ္ဂိုလ်ဒီအဲ့ဒီအစဉ်တိုင်းသွားเสียမလို့ဘယ်နေရာကနေဖြတ်ကြည့်ရမှာလဲပစ္စုပန်ကိုဖြတ်ကြည့်ပစ္စုပန်ကိုဖြတ်ကြည့်နော်ပစ္စုပန်ကိုဖြတ်ကြည့်တဲ့အခါကျတော့လည်းပဲပစ္စုပန်မှာအကျိုးရှိတယ်အကြောင်းရှိတယ်အကွက်မနကွက်တွေ့လဲနကွက်နံပါတ်2အကွက်မှာဘယ်လိုတွေပါလဲဝိညာဏယောသတ္တယရဏသတ္တဝေဒနာဒီလိုမလားနံပါတ်3အကွက်မှာဘယ်လိုတွေရေးထားလဲတဏှာဥပါဒံကမ္မဘောနော်နကွက်ရေးထားတယ်ဟုတ်တယ်မလားတဏှာဥပါဒံကမ္မဘောသည်အကျိုးအကွက်ထမ်းမှာရေးထားပြီမဲ့လို့လည်းပဲသူသည်လည်းပဲအဲအကျောင်းအကွက်ထမ်းမှာရေးထားပြီမဲ့လို့လည်းပဲသူသည်လည်းအကြောင်းကြောင့်ဖြစ်ပါတယ်ဆိုရင်သူသည်ပင်အကျိုးတရားဟုတ်တယ်မလားနော်ရေးထားတော့ပဲကွယ်ထဲမှာရေးထားလဲအကြောင်းကွယ်ထဲမှာမြေဘူးလားရေးထားလားလောကပရိသတ်တွေမြေရတယ်နော်ဟုတ်ပြီအကျိုးကွယ်အကြောင်းကွယ်ထဲမှာဘယ်လိုတွေရေးထားလဲတဏှာရယ်ဥပါဒံရယ်ကမ္မဘဝရယ်ဘာဖြစ်လို့သူတို့ဒီအကြောင်းကွယ်ထဲမှာရေးထားတယ်လဲလို့မေးရင်အနာဂတ်အကျိုးကိုဖြစ်စေတတ်တဲ့တရားမို့လို့ဘာဖြစ်လို့လဲအနာဂတ်အကျိုးကိုဖြစ်စေတတ်တဲ့တရားမို့လို့သူတို့ကိုအကြောင်းကွယ်ထဲမှာရေးထားတာဒီလိုမလားအကြောင်းကွယ်ထဲမှာရေးထားတာနော်သို့တော့သူတို့ဒီသူတို့ကိုယ်တိုင်လည်းပဲအကြောင်းကင်းပြီးတော့ဖြစ်တာလားအကြောင်းမကင်းပဲဖြစ်တာအကြောင်းမကင်းပဲဖြစ်တာမို့လို့သူတို့ဒီအကျိုးတရားပါပဲလို့ပြောရင်မှားမလားမမဘူးဒီတော့အားလုံးတွေအကျိုးထဲမှာရှိနေတယ်ဟုတ်တယ်မလားအားလုံးတွေအကျိုးထဲမှာရှိနေတယ်အကျိုးတွေကမှအကြောင်းကိုခွဲထုတ်ထားတာဒီလိုမလားဒီတော့ဝိပဿနာရှုခွင့်ရှုခွင့်နဲ့ရှုတော့မယ်ဆိုရင်ဘုန်းတော်ပရိသတ်တွေအကြောင်းကြည့်ရမလားအကျိုးကြည့်ရဘာကြည့်မလဲအကျိုးကြည့်ဆိုတော့တဏှာဥပါဒကံကြည့်လို့မရတော့ဘူးလားကြည့်စရာမလိုတော့ဘူးလားလိုပါတယ်တဏှာဥပါဒကံကိုကြည့်မယ်ဆိုတော့ချင်းဘာအနေနဲ့ကြည့်မလဲအဲအကျိုးအနေနဲ့ကြည့်ဟုတ်တယ်မလားဘာအနေနဲ့ကြည့်မလဲကြည့်လို့မရဘူးတော့မဆိုလိုဘူးနော်ကြည့်လို့မရဘူးဆိုရင်မှားသွားလိမ့်မယ်ဟုတ်တယ်မလားသူ့ဒီအကြောင်းအကွက်ထဲမှာအကြောင်းဖြစ်ပြီးဖြစ်ညာတော့လည်းပဲသူ့ကိုကြည့်တော့မယ်ဝိပဿနာဉာဏ်နဲ့အရှုကံတရားအဖြစ်နဲ့သူ့ကိုကြည့်တော့မယ်ဆိုရင်ဘာအဖြစ်နဲ့ကြည့်အကျိုးတရားအဖြစ်နဲ့ကြည့်ရမယ်ဟုတ်လားဒီတော့အကျိုးတရားအဖြစ်နဲ့ကြည့်တဲ့အခါကျတော့တဏှာပေါ်ရင်လည်းတဏှာကိုကြည့်ဥပါဒံပေါ်ရင်လည်းဥပါဒံကိုကြည့်ကံဆိုတဲ့စေတနာလေးဖြစ်ရင်လည်းစေတနာလေးကိုကြည့်ဒီလိုမလားစေတနာလေးကိုကြည့်နော်အဲဒီလိုအကျိုးတရားဖြစ်နေအရှုကံတရားဖြစ်နေဖြစ်တဲ့အခိုက်အတန့်မှာဆိုရင်သူသည်အရှုကံသူသည်ဖြစ်ပြပါသစ္စာအဲအဲ့ဒါလေးမှတ်ထားပေါ့ဒီလိုမလားသူကြီးတတ်တတ်နေရင်သူသည်ပါသစ္စာလဲတဏှာဒီပါသစ္စာဥပါရဘာသစ္စာကမ္မဘောဘာသစ္စာဒါအာလုံးသိထားတဲ့အတိုင်းဟုတ်တယ်မဟုတ်လားအာလုံးသိထားတဲ့အတိုင်းသို့တော့ဝိပဿနာဉာဏ်နဲ့တုတ်ကိုရှုတော့မယ်ဆိုရင်အကြောင်းအနေနဲ့ရှုရမလားအကျိုးအနေနဲ့ရှုရမလားအကျိုးအနေနဲ့ရှုတော့သမုဒယသစ္စာမြင်မလားဒုက္ခသစ္စာမြင်မလားဒုက္ခသစ္စာကိုမြင်အောင်ကြည့်ဟုတ်တယ်မဟုတ်လားသမုဒယသစ္စာကိုမြင်အောင်ချက်ခုတ်ချက်ခဲကြည့်ဖို့မလိုဘူးနော်ဘာသစ္စာမြင်အောင်ကြည့်ရမှာလဲဒီတော့အရှုကံမှန်သမျှဘာသစ္စာဒုက္ခသစ္စာဘာဖြစ်လို့ဒုက္ခသစ္စာလဲဖြီးဖြီးပြတ်တတ်လို့ဒုက္ခသစ္စာဒီလိုမလားဖြီးဖြီးပြတ်တတ်လို့တိတိကျကျပြောပါဆိုရင်တော့ဖြစ်ချင်းပြက်ချင်းတရားနှစ်ပါးတို့ဖြင့်အနှိမ့်ဆက်ခံရလို့ဒုက္ခသစ္စာဒါစာလို့ပြောလို့ရပြောတာပေါ့နော်ဖြစ်ချင်းပြက်ချင်းတရားနှစ်ပါးတို့ဖြင့်အနှိမ့်ဆက်ခံနေရလို့ဒုက္ခသစ္စာဒါကိုဘုန်းကြီးကတုံ့ချောပြောလိုက်တာဖြည်းဖြည်းပြတ်တတ်လို့ဒုက္ခသစ္စာဒီလိုပြောတာပေါ့နော်ဟုတ်ပြီအဲဒီလိုပြောတဲ့အခါကျတော့ဘုန်းတော်ပရိသတ်တွေကယနေ့ ဝိပဿနာနဲ့ရှုတော့မယ်ဝိပဿနာဉာဏ်နဲ့ရှုတော့မယ်ဆိုရင်အတိတ်လည်းကြည့်စရာမလိုဘူးဟုတ်လားအတိတ်ကြည့်စရာမလိုဘူးဆိုတော့ဝိဇ္ဇာသင်္ခါရရှုစရာမလိုဘူးလို့ထင်သလားအဲ့ဒီလိုပြောတာလားအတိတ်မကြည့်နဲ့လို့သာပြောတာနော်အဝိဇ္ဇာကိုမရှုနဲ့လို့ပြောတာမဟုတ်ဘူးသင်္ခါရမရှုနဲ့လို့ပြောတာမဟုတ်ဘူးသိကြမှတ်ပါအောင်နော်သိကြမှတ်ပါအတိတ်ကိုမကြည့်နဲ့သာပြောတာဘုန်းကြီးပြောတဲ့စကားကဟုတ်တယ်မလားအတိတ်မကြည့်နဲ့အနာဂတ်မကြည့်နဲ့။ဘာကြည့်ရမလဲ။ဒီစဘာကိုကြည့်ရှင်းရှင်းလေးပဲနော်။ပြန်ပြောကြည့်စမ်း။အတိတ်ကိုမကြည့်နဲ့အနာဂတ်ကိုမကြည့်နဲ့ဘာကိုကြည့်ရမလဲ။ဒီစဘာကိုကြည့်ဟုတ်တယ်မလား။ပြစ္ဆောဘာကိုကြည့်ဆိုတဲ့စကားထဲမှာအဝိဇ္ဇာသင်္ခါရမပါဘူးဆိုတဲ့စကားပါလား။ဇာတိခန္ဓာငါးပါးမပါဘူးဆိုတဲ့စကားပါလား။မပါဘူး။ဟုတ်လား။အဲ့ဒီတော့ပစ္စုပ္ပန်မှာပေါ်လာတဲ့တရားမှန်သမျှအဝိဇ္ဇာပေါ်ရင်လည်းအဝိဇ္ဇာကိုကြည့်သင်္ခါရပေါ်ရင်လည်းသင်္ခါရကိုကြည့်ဇာတိပေါ်ရင်လည်းနော်ဒီတော့ပစ္စုပ္ပန်ဘဝမှာအဝိဇ္ဇာတရားကမပေါ်ဘူးလို့ထင်လို့လားထင်လားအဝိဇ္ဇာတရားပစ္စုပ္ပန်မှာမဖြစ်နိုင်ဘူးလို့ထင်လားဖြစ်နိုင်တယ်နော်ဟောတာရာကဗမာဟောတကယ်ဖြစ်တာအတိတ်မှာလည်းဖြစ်တယ်ပြစ္ဆုတ်မှာလည်းဖြစ်တယ်အနာကလည်းဖြစ်တယ်ဟုတ်တယ်မဟုတ်လားမနေ့ကလည်းဖြစ်တယ်ဒီနေ့လည်းဖြစ်တယ်မနေ့ပြန်လည်းဖြစ်တယ်နော်သင်္ခါရကောဟောတာကဗမာဟောမနေ့ကကောသင်္ခါရတွေမဖြစ်ခဲ့ဘူးဘူးလားဒီနေ့ကောမနေ့ပြန်တော့အတိတ်နာကပြစ္ဆုတ်ပန်၃မျိုးလုံးမှသူမဖြစ်နိုင်ဘူးလားဖြစ်နေတာပဲဟုတ်တယ်မဟုတ်လားအဲ့ဒီတည်းမှာဝိပဿနာရှုတယ်ဆိုတာမနေ့ကဟာပြန်ရှုရမှာလားမနေ့ပြန်ဖြစ်မဲ့ဟာကိုလှမ်းရှုရမှာလားဘာကိုရှုရမှာလဲခဏဖြစ်နေတဲ့ခဏဆိုတာတော့ခဏတနေ့လုံးမဟုတ်အခုဖြစ်အခုရှုဟုတ်တယ်မလားအခုဖြစ်တဲ့တရားကိုအခုရှုအခုဖြစ်တဲ့တရားကိုအခုရှုအဲ့ဒီတရားတွေမှာဝိဇ္ဇာကမပါနိုင်ဘူးလားသင်္ခါရလည်းဇာတိဆိုတဲ့ခန္ဓာ၅ပါးလည်းသရဆိုတဲ့ခန္ဓာ၅ပါးလည်းမရဏဒရခန္ဓာငါးပါးလဲအဲ့ဒီတော့ပရိစ္ဆသမုပ္ပါဒတရားအားလုံးသည်အတိတ်နာကပြစ္ဆုတ်ပံခွဲပြီးဟောပင်ဟောထားကြတော့လည်းပဲလောလောဆယ်ပြစ္ဆုတ်ပံမှာကိုပဲအကုန်ဖြစ်နေတာဟုတ်တယ်မလားအခုဘုန်းတော်ပရိသတ်တွေဆွဲကြပါစို့ဟောရသည်တခြားလားယုံနာလားအဲ့ဒီယုံနာကိုမသိတာဘယ်လိုတော့အဝိဇ္ဇာပဲအချိန်ဖြစ်မသိတဲ့အချိန်ဖြစ်တာဟုတ်တယ်မလားအခုမသိရင်အခုဖြစ်တယ်မနေ့ဖြာဒီဆိုင်လားမဆိုင်ဘူးနော်။အဝိဇ္ဇာမနဲ့ပြန်ကြမှာဖြစ်မလို့သူကအဲ့ဒီလိုကြီးများတာရှိရလား။အာမနေ့ကငါဖြစ်ခဲ့ပြီးပြအခုမဖြစ်တော့ဘူးလို့များကန့်ကွက်တာရှိလား။အခုမသိရင်အခုအဝိဇ္ဇာပဲရှင်းရလား။ယောက်နာအခုမသိရင်အခုဝိဇ္ဇာတွေဖြစ်နေတယ်။ဟုတ်တယ်မဟုတ်လား။အဲ့ဒီမသိမှုနဲ့အခုအလုံးတစ်ခုလောက်ရင်သင်္ခါရတွေဖြစ်နေတယ်။ဟုတ်တယ်မဟုတ်လား။မသိမှုနဲ့သာလို့အခုလောက်အခုဖြစ်နော်။မသိမှုနဲ့ကာယကံဝစီကံမနောကံဘာပဲလုပ်လို့ဟုတ်တယ်မလားကုသိုလ်လုံးလဲမသိမှုနဲ့လုပ်ရင်သင်္ခါရပဲအကုသိုလ်လုံးလဲမသိမှုနဲ့လုပ်ရင်သင်္ခါရပဲကုသိုလ်လုံးလဲမသိမှုနဲ့လုပ်ရင်သင်္ခါရပဲနော်ဇာတိလုံးလဲမသိမှုနဲ့လုပ်ရင်သင်္ခါရပဲအဲ့ဒီတော့မသိမှုသည်အဝိဇ္ဇာမသိမှုနဲ့လုပ်တဲ့အလုပ်သည်အခုမသိရင်အခုဝိဇ္ဇာဖြစ်တယ်အခုမသိမှုနဲ့အလုပ်တွေလုပ်နေရင်အခုသင်္ခါရတွေဖြစ်နေတာပဲဟုတ်တယ်မဟုတ်လားအဲ့ဒါကြောင့်မလို့ဝိဇ္ဇာတွေအခုမဖြစ်ဘူးလို့ဆိုနိုင်လားသင်္ခါရကောမဆိုနိုင်ဘူးတဇာတိဆိုတာဘာပြောတာလဲမွေးလာတာပြောတာလားမွေးလာတာပြောတာလားမြတ်စွာဘုရားသည်အနာဂတ်ဘဝရဲ့เนาะအနာဂတ်ဘဝရဲ့လောကပြညတ်တွေသိစေခြင်းလို့ဇာတိစရာမရဏလို့ဒီလိုသကလုံးလေးနဲ့ဟောခဲ့တာဟုတ်တယ်မလားအနာဂတ်ဘဝမှာမင်းတို့ကဒီကံနေလုံးမယ်ဆိုရင်ဒီတဏဒီဥပါဒံဥစည်းတဲ့ဒီကံနေလုံးနေလို့ရှိရင်အနာဂတ်မှာမင်းတို့ပြိတန်နေနေရအောင်မယ်အိုရအောင်မယ်သိရအောင်မယ်ဒီဒုက္ခတွေသိစေခြင်းလို့ဟောတာဟုတ်တယ်မလားသောတာဝိပဿနာ ညံအမြင်နဲ့ကြည့်မယ်ဆိုရင်မွေးတာလည်းကြည့်စရာမလိုဘူး။ရှင်းရလား။အိုတာလည်းကြည့်စရာမလိုဘူး။သေးတာလည်းမွေးတာတို့အိုတာတို့နာတာတို့သေးတာတို့ကိုကြည့်ရင်တံဝေကညာမဲရမယ်ဝိပဿနာညာမဖြစ်ဘူး။ဟုတ်တယ်မလား။တံဝေကညာမဲရမယ်ဝိပဿနာညာမဖြစ်ဘူး။အိုတာတွေနာတာတွေသေးတာတွေကြည့်လို့သာဝိပဿနာညာဖြစ်ရင်သေရတမင်းသာတော်တော်ကြာတော့မလိုဘူး။ရှင်းရလား။ဟုတ်တယ်မလား။ဩရနာရသေးတာတွေ့တော့တာဝိပဿနာဉာဏ်ဖြစ်ပြီးတော့မဲ့ဖို့ရမယ်ဆိုသေတ္တမင်းသားတောထက်ဆရာတော်မလို့ဘူးဥယျာဉ်နဲ့သွားတာနဲ့ယံဖျားဖြစ်နေပြီယန္တာဖြစ်နေပြီဟုတ်တယ်မဟုတ်လားယန္တာဖြစ်နေပြီဒါပေမဲ့တံဝေကဉာဏ်တော့မဖြစ်ဘူးလားဖြစ်အဲ့တော့ဘုန်းကြီးတို့ပရိသတ်တွေမြတ်စွာဘုရားကတံဝေကဉာဏ်ရပါစေခြင်းအကျုံးကဇာတိဇရာမရဏပညာတင်ပြီးတော့ဟောခဲ့တာဝိပဿနာဉာဏ်မြင်နေကြည့်မယ်ဆိုရင်အိုရနာရသေးတာကြည့်ရမလားခန္ဓာဖြစ်စဉ်ကြည့်ရမလားခန္ဓာဖြစ်စဉ်ကိုကြည့်ဇာတိဆိုတာလည်းဒီထဲမှာပဲဟုတ်တယ်မလားဇရာဆိုတာလည်းဒီထဲမှာပဲမရဏဆိုတာလည်းဒီထဲမှာပဲအိုရနာရသေးတာကိုကြည့်မြင်နေဇာတိဇရာမရဏခန္ဓာဖြစ်စဉ်ကိုမြင်အောင်ကြည့်နော်ခန္ဓာဖြစ်စဉ်ကိုမြင်အောင်ကြည့်တဲ့နေရာမှာလည်းပဲမနေ့တုန်းကလည်းဒီခန္ဓာတွေမဖြစ်ခဲ့ဘူးလားကနေ့ကမနေ့ပြန်လဲဖြစ်နေမှာပဲဒီဘွားလည်းဖြစ်တယ်လို့အရင်ဘွားကလည်းဖြစ်ခဲ့တာပဲအရင်အရင်ဘွားတွေလည်းဖြစ်ခဲ့တာပဲဒီဘွားဖြစ်ပြီးရင်ဘွားမဆုံးသေးနောက်ဘွားလည်းဖြစ်အောင်မှာပဲနောက်ဘွားနောက်ဘွားနောက်ဘွားတွေလည်းဖြစ်အောင်မှာပဲဒီလိုမလားအဲ့ဒီတော့ဇာတိဆိုတာလည်းအတိတ်လည်းရှိတယ်ပြစ္ဆုတ်ပါလည်းရှိတယ်အနာဂတ်လည်းရှိရှင်းရလားဘာလဲလဲအတိတ်လည်းရှိတယ်အနာဂတ်လည်းရှိတယ်ပြစ္ဆုတ်ပါလည်းရှိတယ်နော်ဟောစဉ်အနေနဲ့အနာဂတ်အကွက်ထက်မှာသွားထည့်ထားပြီမဲ့လို့လည်းပဲတကယ်ဖြစ်နေတာဒီအတိတ်မှာလည်းဖြစ်တယ်ပစ္စုပ္ပန်လည်းဖြစ်တယ်အနာဂတ်မှာလည်းဖြစ်ဟုတ်တယ်မဟုတ်လားအဲတော့ဇာတိသရပရိသန္နေနေတာကိုသွားမကြည့်နဲ့ဝိပဿနာရဲ့အမြင်နဲ့ပြောမယ်ဆိုရင်ဘာကိုကြည့်ရမှာလဲဟောဒီယုံနာနေဖြစ်နေတာဒီဇာတိဟုတ်တယ်မဟုတ်လားဘာလဲယုံနာနေဖြစ်နေတာဒီဇာတိဖြစ်ပြီးတော့မပြတ်ဘူးလားပြတ်လားပြတ်တာဒီမရဏဒီလိုမလားပြတ်တာဒီမရဏအဖြစ်နဲ့ပြတ်ချမ်းမှတည်နေတာမရှိဘူးလားအဲ့ဒါဒီစရာဟုတ်ရဲ့လားယုံနာနေဖြစ်နေတာဒီပါလေဇာတိယုံနာနေပြတ်ပြတ်သွားတာဒီမပြတ်ခင်တည်နေတာဒီစရာနော်အဲ့တော့ယုံနာနေကအမြဲတမ်းဖြစ်နေတာပဲအမြဲတမ်းပြတ်နေတာပဲဟုတ်တယ်မဟုတ်လားအဲ့ဒီတော့ဇာတိဇရာမရဏကလည်းအမြဲတမ်းဖြစ်နေတယ်လို့မပြောနိုင်ဘူးလားပြောနိုင်ပြောနိုင်တာပေါ့အဲ့ဒီတော့သဘောညောပရိသတ်တွေကယနေ့ဝိပဿနာဉာဏ်အမြင်နဲ့ကြည့်တော့မယ်ဆိုရင်စောစောတုန်းကဖြစ်ခဲ့မှုတဲ့ယုံနာကြည့်ရမလားမဖြစ်သေးတဲ့ယုံနာလှမ်းကြည့်ရမလားအခုပေါ်စေဖြစ်စေယုံနာကြည့်ရမလားဟုတ်ပြီပေါ်စေဖြစ်စေယုံနာကိုကြည့်ဟုတ်တယ်မလားအခုဘုန်းကြီးပြောတဲ့ပေါ်စေဖြစ်စေယုံနဲ့ကြည်ရမယ်လို့ပြောလိုက်တဲ့စကားကလေးတစ်လုံးတည်ပြန်လျင်ပရိစ္ဆသမုပ္ပါဒ်12ပါးလုံးပါသွားပြီဟုတ်တယ်မလားအဝိဇ္ဇာပစ္စယသင်္ခါရယွတ်မနေဘူးနော်မယွတ်လည်းပဲအခုဘုန်းကြီးပြောနေတဲ့စကားဒီပရိစ္ဆသမုပ္ပါဒ်တရားမဟုတ်ဘူးလားဟုတ်လားဝိပဿနာရဲ့ရှုခံသည်တခြားလားခန္ဓာဖြစ်စဉ်လားခန္ဓာဖြစ်စဉ်ထဲမှာတော့မှပဲဘုန်းတော်ပရိသတ်တွေအတိတ်ခန္ဓာလားအနာဂတ်ခန္ဓာလားပစ္စုပ္ပန်ခန္ဓာလားအဲ့ဒီပြစ္ဆောဘခန္ဓာကိုကြည့်ပါလောအကုဖြစ်အကုပြတဲ့ပြစ္ဆောဘခန္ဓာကိုကြည့်အဲ့ဒီအကုဖြစ်တဲ့ပြစ္ဆောဘခန္ဓာကလည်းပဲဘာကြောင့်ဖြစ်တော့အကြောင်းကြောင့်ဖြစ်တယ်ဘာကြောင့်ဖြစ်တော့အကြောင်းလေးဖြတ်ဆိုပေါ်လာအကျိုးလေးဖြတ်ဆိုပေါ်လာလိုက်ဒီလိုမလားနောက်တစ်ခါအကြောင်းတစ်ခုနောက်တစ်ခါဖြတ်ဆိုပေါ်လာလဲအကျိုးကလည်းဖြတ်ဆိုပြောင်းသွားလိုက်နော်အပြင်ဘက်ကမောလင်းအောင်လိုက်အေးသွားလိုက်အပြင်ဘက်ကနေလေးပူလိုက်အိုက်သွားလိုက်လေလေးလာလိုက်အေးသွားလိုက်လေလေးရသွားလိုက်အိုက်လာလိုက်ဟုတ်တယ်မလားအိုက်တာတွေအေးတာတွေပူတာတွေဘာကြောင့်ဖြစ်နေတော့အကြောင်းကြောင့်ဖြစ်အကြောင်းတွေကမပြောင်းဘူးလားပြောင်းလားအကြောင်းတွေပြောင်းလာတဲ့နေ့အမြခေါင်းကြီးတို့ပရိသတ်တွေရခံစားချက်ကလည်းအဲပြောင်းပြောင်းသွားတာပေါ့တော်ကြာဟာတော်ကြာအိုက်လာပြန်မြတ်တော်ကြာအေးသွားပြန်ပြီနော်တော်ကြာပူလာပြန်ပြီအကြောင်းတွေအမျိုးမျိုးပြောင်းနေတယ်လို့အကျိုးတွေကလည်းအဲ့ဒီလိုပဲမိမိတို့ရဲ့တဏ္ဍာမရှိတဲ့ယုံနာခန္ဓာတွေကလည်းပဲတမျိုးတည်းဖြစ်နေတာလားမျိုးမျိုးဖြစ်နေတာအဲ့ဒီအမျိုးမျိုးဖြစ်နေတဲ့ယုံနာခန္ဓာတွေဒီဘာကြောင့်အမျိုးမျိုးဖြစ်နေတာလဲ ဟုတ်ပြီအဲ့ဒါပြောချင်တာပဲဟုတ်တယ်မဟုတ်လားအဲ့ဒါကြောင့်အကျိုးကိုသဘောပေါက်ရင်လည်းအကျောင်းကိုသဘောပေါက်တယ်အကျောင်းကိုသဘောပေါက်ရင်လည်းအကျိုးကိုသဘောပေါက်တယ်နော်စာလို့ရပြောမယ်ဆိုရင်တော့အကျိုးကိုရင်မြင်တယ်လို့ပြောတယ်ပေါ့ဟုတ်တယ်မဟုတ်လားဉာဏ်စဉ်စေတားကလေးကဘုန်းကြီးပြိသက်တွေသတိထားကြည့်လေနာမရူပပြိစေတားညာကတခြားလားအကျိုးလားပိစာပြိကညာကတခြားလားအကျောင်းလားဘုသူရင်ဟောအဲအကျိုးကိုရင်ဟောဒါကြည့်ပြောတာဟုတ်တယ်မဟုတ်လားဒါကြီးပြောတာပေါ့နော်အဲ့ဒါကြောင့်မလို့ယုံနာခန္ဓာတွေဖြစ်နေတယ်အဲ့ဒီယုံနာခန္ဓာတွေဆိုတာကအဝိဇ္ဇာလို့ပြောရင်နတရားသင်္ခါရပြုလို့ပြောရင်နတရားဝိညာဉ်လို့ပြောရင်နတရားနာယုံလို့ပြောရင်ယုံနဲ့နာသလရဏလို့ပြောရင်ယုံနာဖသဝရဏတဏှာဥပါရကံနတရားဇာတိသရမရဏယုံနာပရိစ္ဆသမုပ္ပတရားလိုက်ကြည့်စမ်းပါယုံနာကလွတ်တဲ့ပရိစ္ဆသမုပ္ပမြင်ရလားအားလုံးဒီယုံနာတရားတွေကြီးပဲဒီလိုမလားဒီတော့ပရိစ္ဆသမုပ္ပတိယုံနာယုံနာဒီပရိစ္ဆသမုပ္ပတ်ရှင်းရလားဘာလဲလဲဒီလိုဆိုတော့ပရိစ္ဆသမုပ္ပတ်လို့ပြောလဲဘာနားလဲရမှာလဲအယုံနာကိုနားလဲလိုက်ပါနော်ယုံနာကိုနားလဲလိုက်ပါပရိစ္ဆသမုပ္ပတ်လှည့်တယ်ဆိုပြီးတော့တပွားပြီးတပွားလူကနေနှက်ပြတယ်နှက်ကနေခွေ့ပြတယ်ခွေ့ကနေလူပြန်ဖြစ်တယ်ဒါတွေတော့မစဉ်းစားပါနဲ့ဟုတ်တယ်မလားဒါကပညာတင်ပြီးတော့ဒါပြောနေတာသောတ္တန်ကြီးနဲ့ပြောနေတာနော်တံဝေကညာအရာမှာပြောနေတာဟုတ်တယ်မလားဝိပဿနာညာအရာမှာလူလည်းမပါဘူးနာလည်းမပါဘူးခွေးချင်းငယ်တိရိစ္ဆာန်လည်းမပါဘူးဘာတွေဖြစ်နေတော့ယောက်ျားနေဖြစ်နေတာဒီတော့ပဋိစ္စသမုပ္ပါလို့ပြောလိုက်ကြတဲ့ကဘာကိုသဘောပေါက်ရမလဲယောက်ျားလို့ပြောလိုက်ကြတဲ့ကဘာကိုသဘောပေါက်ရမလဲဒီတော့ပဋိစ္စသမုပ္ပါကိုဖယ်လိုက်ရင်ယောက်ျားမှာမရှိတော့ဘူးဟုတ်တယ်မလားပရိစ္ဆသမုပ္ပါမလိုချင်ဘူးဆိုရင်ယုံနာလည်းမရှိတော့ဘူးယုံနာမရှိပါပါရှုဘာမှရှုလို့မရပါရှုဘာမှရှုလို့မရဘူးဟုတ်တယ်မလားယုံနာဖယ်လိုက်ရင်ဘာမှရှုလို့မရသလိုပရိစ္ဆသမုပ္ပါဖယ်လိုက်ရင်လည်းဘာမှရှုလို့မရဘူးရှုစရာကိုမရှိတော့ဘူးရှုစရာမရှိဘဲနဲ့ဘယ်လိုလုပ်ဝိပဿနာဖြစ်မလဲဖြစ်ဘူးနော်ဝိပဿနာမဖြစ်ဘဲနဲ့ဘယ်လိုလုပ်နိုင်ပါရအဲ့ဒါကြောင့်ဘုန်းကြီးကဘာပြောလဲပဋိစ္စသမုပ္ပါနားမလဲပဲနဲ့မဲ့ဖို့ရကိုမရဘူးဟုတ်တယ်မဟုတ်လားဘာလည်းပြောကြည့်စမ်းပဋိစ္စသမုပ္ပါမပါပဲနဲ့မဲ့ဖို့ရကိုမရဘူးပဋိစ္စသမုပ္ပါလို့နာမည်ပြောသည်ဟုတ်နာမည်သိတတ်ပြောသည်ဖြစ်စေမပြောသည်ဖြစ်စေနော်အဝိဇ္ဇာဖြစ်ကြသင်္ခါရယုတ်သည်ဖြစ်စေမယုတ်သည်ဖြစ်စေအဓိကကတော့ယုံနာခန္ဓာကြောင်းကျိုးဖြစ်ဖြစ်ပါတယ်လေဒါပဲဟုတ်တယ်မလားယုံနာခန္ဓာအကြောင်းကျိုးဖြစ်ပြက်ဒီထဲမှာပြိဿသမုပ္ပါမပါဘူးလားပါပါပါသွားတယ်နော်နောက်တစ်မျိုးပြန်ပြောမယ်ယုံနာသည်ပြိဿသမုပ္ပါပြိဿသမုပ္ပါသည်ယုံနာပြောကြည့်စမ်အဲ့ဒါယုံနာနားလည်းရင်ပြိဿသမုပ္ပါနားလည်းတယ်ပြိဿသမုပ္ပါနားလည်းရင်ယုံနာနားလည်းတယ်ဒီတော့ယုံနာမပါဘဲနဲ့ပရိစ္ဆသမုပ္ပါမဖြစ်တယ်လို့ပရိစ္ဆသမုပ္ပါမဖြစ်ဖဲနဲ့လည်းပဲယုံနာဆိုတာဖြစ်မလာပါဘူးဟုတ်တယ်မလားယုတ်တဲ့ပြောနတ်တဲ့ပြောကြောင်းကျဆက်တမှုမပါဘဲနဲ့ပစ္စုပန်အတိတ်နာကဘလုံးမစဉ်းစားလို့မရဘူးဟုတ်တယ်မလားပစ္စုပန်အတိတ်နာကခွဲလို့မရဘူးဆိုတာပြညာယုံနာကြီးဖြစ်သွားမှာပေါ့သဘာဝယုံနာပဲဖြစ်တော့မလဲနော်ပညာယုံနာကတော့ဘုန်းကြီးတို့ပြိတ္တာတွေတည်းလည်းမရှိဘူးနာကလည်းမရှိဘူးပြစ္ဆုတ်ပါလည်းမရှိဘူးကာလဝိမုတ်ပဲပညာတိကာလဝိမုတ်ဒီလိုမလားအမင်းတို့ယောက်ကိုရှုဟိနာကိုရှုဟိဒီလိုမလားယောက်ကိုရှုဟိနာကိုရှုဟိဘယ်အချိန်မှဘလို့ပုံစံနဲ့ဘလို့ပုံစံနဲ့ဖြစ်လာတဲ့ဘယ်ယောက်ဘယ်နာဘယ်ခန္ဓာကိုရှုလို့အဲ့ဒီလိုမပြောဘဲနဲ့ယောက်ရှုနာရှုဆိုတော့ပညာယုတ်ပညာနာရှုရမရောက်ဘူးလားရောက်ပညာယုတ်ပညာနာရှုလို့ကတော့ဝိပဿနာဖြစ်ကုန်မဖြစ်ဘူးဝိပဿနာဖြစ်ရမှာကဘယ်ယုတ်ဘယ်နာရှုရမှာလဲပရမတ်ယုတ်ပရမတ်နာကိုရှုရဘယ်ယုတ်ဘယ်နာရှုရမှာလဲပရမတ်ယုတ်ပရမတ်ယုတ်ပရမတ်နာတရားတခြားသောသဘာဝတရားလေးလားသဘာဝလို့ပြောလိုက်ကြတဲ့ကောကဒီသဘာဝလေးဒီအလုံးမဲ့တဲ့ပေါ်တာမဟုတ်တော့ဘူးအကြောင်းကြောင့်ဖြစ်တဲ့ဘယ်အချိန်မှဖြစ်အခုအကြောင်းတိုင်းရင်အခုဖြစ်ဘယ်အချိန်မှပြက်အခုအကြောင်းပြက်ရင်အခုပြက်ဒီလိုမလား ဘယ်အချိန်မှနောက်တစ်မျိုးပြောင်းသွားလဲအခုအကြောင်းပြောင်းရင်အခုရုပ်ပြောင်းလာဟုတ်တယ်မလားတို့ဒီလုံးလုံးရရဘလို့ပေါ်မှီနေတော့အကြောင်းပေါ်မှာမှီနေတာယုံနာသည်လုံးလုံးရရဘလို့ပေါ်မှီနေတော့အကြောင်းပေါ်မှာမှီနေတာအကြောင်းပေါ်မှာမှီနေတာနော်အဲဒါကြောင့်အကြောင်းပြက်လို့အကျိုးပြက်တယ်အကြောင်းဖြစ်လို့အကျိုးဖြစ်တယ်အကြောင်းပြက်လို့အကျိုးပြက်တယ်အကြောင်းပြောင်းလို့အကျိုးပြောင်းတယ်အဲဒီလိုအကြောင်းကလေးတွေလျှားရပြက်ပြောင်းပြောင်းသွားတဲ့အချိန်မှာအကျိုးတရားကလေးတွေလျှားရပြက်ပြောင်းပြောင်းသွားတာလေးကိုမလွတ်တက်လိုက်ကြည့်အဲဒါဒီခန္ဓာဖြစ်စင်ပဲနော်ခန္ဓာဖြစ်စင်ပဲစာထဲမှာတွေမထားပါနဲ့ခန္ဓာတွေကိုရောက်အောင်ကြည့်ပါဟုတ်တယ်မလားခန္ဓာတွေကိုရောက်အောင်ကြည့်ပါအဝိဇ္ဇာပစ္စယသင်္ခါရဆိုတဲ့စဝိုင်းထဲတွေမှာတင့်နေမနေပါနဲ့ခန္ဓာထဲမှာအဲ့ဒီတရားတွေဘယ်လိုဖြစ်နေသလဲဆိုတာကိုပေါ့အောင်ကြည့်ပါခန္ဓာထဲမှာဝိဇ္ဇာဘယ်လိုဖြစ်နေသလဲခန္ဓာထဲမှာတဏှာတွေဘယ်လိုဖြစ်နေသလဲခန္ဓာထဲမှာဥပါဒာတွေဘယ်လိုဖြစ်နေသလဲခန္ဓာထဲမှာယုံနာတွေဘယ်လိုဖြစ်နေသလဲဒါတွေကိုရောက်အောင်ကြည့်ပါနော်အဲ့ဒါမှဝိပဿနာဖြစ်မယ်ဟုတ်တယ်မလားကဲဒါဖြင့်ဘုန်းကြီးပြန်ပြီးတော့စကားကိုပြန်သိမ့်လိုက်ပါမယ်ပရိစ္ဆသမုပ္ပါဒရာတရားလားအကြောင်းအကျိုးဆက်သွယ်မှုလားအကြောင်းအကျိုးဆက်သွယ်မှုနော်အဲ့ဒီအကြောင်းအကျိုးဆက်သွယ်မှုထဲမှာလည်းပဲပရိစ္ဆသမုပ္ပါဒဆိုတဲ့သကလုံးသည်အဓိကကိုစားပြုတာကအကြောင်းနော်အဓိကကိုစားပြုတာဘာလဲပရိစ္ဆသမုပ္ပန္နဆိုတဲ့သကလုံးသည်အဓိကကိုစားပြုတာကအကျိုးစကားဘယ်နှလုံးနဲ့ပြောထားလဲနှလုံးနဲ့ပြောထားတယ်နော်နှလုံးနဲ့ပြောထားတယ်သို့တော်တကားတကားမြတ်စွာဘုရားသည်စကားတစ်လုံးနဲ့ကောဟောတာမရှိဘူးလားရှိလားဘယ်လိုဟောလဲပဋိစ္စသမုပ္ပါဒဒီလိုလဲဟောတာမရှိဘူးလားရှိအဲ့ဒီလိုများစကားလုံးတစ်လုံးနဲ့ဟောရင်အဲ့ဒီစကားလုံးသည်ဘယ်နှခုကိုကိုစားပြုမလဲဘာတွေကိုစားပြုမလဲအကြောင်းကိုလည်းကိုစားပြုမယ်အကျိုးကိုလည်းကိုစားပြုဒါကြောင့်မလို့ပရိစ္ဆသမုပ္ပါဒ်ဒီအကြောင်းအကျိုးဒီလိုပြောလိုက်တာကိုဟုတ်တယ်မဟုတ်လားပရိစ္ဆသမုပ္ပါဒ်ဒီအကြောင်းအကျိုးအကြောင်းကြောင့်ဖြစ်တဲ့အကျိုးအကျိုးကိုဖြစ်စေရတဲ့အကြောင်းပြောကြည့်စမ်အဲ့ဒါဒီတရားလားပရိစ္ဆသမုပ္ပါဒ်လားပရိစ္ဆသမုပ္ပါဒ်အကြောင်းအကျိုးဆက်သွယ်နေတဲ့အကြောင်းအကျိုးဆက်သွယ်မှုဆိုတဲ့နေရာမှာလည်းပဲပုံမှန်တရအရာဝတ္ထုပညာကြီးကိုပြောနေတာလားတဘာဝပရမတ်ကိုပြောနေတာလားအဲ့ဒါကြောင့်တဘာဝပရမတ်ဒီပရိစ္ဆသမုပ္ပါအစစ်ဟုတ်တယ်မလားတဘာဝဓမ္မဒီကလည်းပရိစ္ဆသမုပ္ပါအစစ်ပညာကပရိစ္ဆသမုပ္ပါအတုဒီလိုမလားပညာကပရိစ္ဆသမုပ္ပါအတုနော်တဘာဝကပရိစ္ဆသမုပ္ပါအစစ်လောကအနေနဲ့ပြောရင်တော့ပညာကိုလည်းကြည့်ပြောလို့ရတာပဲပရမတ်လည်းကြည့်ပြောလို့ရတာပဲဟုတ်တယ်မလားပညာနေနဲ့ပြောမဆိုရင်ဘယ်လိုပြောမလဲဆိုကြပါစို့ဘုန်းကြီးတို့ပြိတ္တတိယခုဒီနေရာလာထိုင်နေဘာဖြစ်လို့ဒီနေရာရောက်လာလဲ။ဩတလန်းချင်းတလန်းချင်းရှောက်လာလို့ရောက်လာတာပေါ့။တလန်းချင်းတလန်းချင်းရှောက်လာတာအကြောင်းဒီလိုမလား။ဒီနေရာမှာရောက်လာတာအကျိုးဒီလိုမလား။အမနဲ့နဲ့ထမင်းစားတယ်ဒီထမင်းဘာကြောင့်စားရသလဲ။ချက်တဲ့လူရှိလို့စားရတာပေါ့။ချက်တာဒီအကြောင်းစားရတာဒီအကြောင်းကြောင့်မဟုတ်ဘူးလားဟုတ်လား။ဒါလည်းပရိစ္ဆသမုပ္ပါဒ်မဟုတ်ဘူးလားဟုတ်လား။သောတော့ဝိပဿနာအမြင်မှာကြည့်ရမယ်ပရိစ္ဆသမုပ္ပါဒ်တော့ဟုတ်ဘူးဟုတ်တယ်မလားဝိပဿနာအမြင်မှာကြည့်ရမယ်ပရိစ္ဆသမုပ္ပါဒ်ကပုံမှန်တရပါလားအရာဝတ္ထုပါလားအကောင်ထဲပါလားပညာပါလားဘယ်ဟာလဲပရမတ်ဆိုတဲ့သဘာဝတရားကိုကြည့်ဒီလိုမလားပရမတ်ဆိုတဲ့သဘာဝတရားကိုကြည့်နော်သွားခြင်းနဲ့စိတ်ကြောင့်သွားတဲ့ယုံနံဖြစ်တယ်ဒီလိုကြည့်ရမှာပေါ့နော်ငါလာလို့ငါရောက်လာတယ်ငါသွားလို့ငါရောက်တယ်ဒီလိုမလုံးနဲ့သွားခြင်းနဲ့နံတရားကြောင့်သွားတယ်ရောက်နံဖြစ်တယ်အဲ့ဒီလိုပရမတ်ကိုရောက်အောင်ကြည့်ရမှာအဲ့တော့ပြန်ပြောမယ်နော်ပရိစ္ဆသမုပ္ပါဒ်ဆိုတဲ့နေရာမှာပညာကိုတင်ပြီးတော့လဲပရိစ္ဆသမုပ္ပါဒ်လို့ပြောလို့ရတာပဲပရမတ်ကိုတင်ပြီးတော့လဲပရိစ္ဆသမုပ္ပါဒ်လို့ပြောလို့ရတာပဲဝိပဿနာဉာဏ်နဲ့တကယ်ရှုတော့မယ်ဆိုရင်ပညာကိုကြည့်ရမလားပရမတ်ကြည့်ရမလားပရမတ်ကိုရောက်အောင်ကြည့်ပါနော်ပရမတ်ကိုရောက်အောင်ကြည့်အဲဒီလိုပရမတ်ကိုရောက်အောင်ကြည့်တဲ့အခါကျတော့ပရမတ်သရာတရားလာယုံနံလားယုံနံနေဖြစ်တယ်ဖြစ်ပြီးတော့ပြက်တယ်ဖြစ်လာတော့ကဘာကြောင့်ဖြစ်အကြောင်းကြောင့်ဖြစ်ဘာကြောင့်ဖြစ်ဘယ်တော့ကဖြစ်တာကြည့်ရမှာလဲအခုဖြစ်တာကြည့်ရဘယ်တော့ကဖြစ်တာကြည့်ရမှာလဲဒီတော့အတိတ်ကြည့်ရမလားအနာဂတ်ကြည့်ရမလားပြစ္ဆုတ်ပိုင်းကြည့်ရမလား ပရိသသမောပါဆောင်းမအကွက်၄ခွက်ရှိတယ်နော်ထဲမှာအဓိကကြည့်ရမလားနှစ်ပတ်နှစ်ခွက်ဟုတ်တယ်မလားဝိပဿနာဉာဏ်နဲ့အဓိကကြည့်ရမှာဘယ်ခွက်တော့နှစ်ပတ်နှစ်ခွက်ကိုအဓိကထားကြည့်ဒီထဲမှာအားလုံးရှိတယ်ဟုတ်တယ်မလားပရိသသမောပါတရား၁၂ပါးလုံးနှစ်ပတ်နှစ်ခွက်ထဲမှာရှိနေတယ်ဒါဘုန်းကြီးတွေနောက်နေမှာပြောပြမယ်ဟုတ်လားအဲ့ဒီထဲမှာဝင်လာတဲ့တရားမှန်တယ်များဘာပဲဝင်လာဝင်လာနော်နှစ်ပတ်နှစ်ခွက်ပစ္စုပန်တရားပစ္စုပန်တဲ့တဲ့အဲ့ဒီပစ္စုပန်တဲ့တဲ့ကိုဝင်လာတဲ့တရားမှန်သမျှဘယ်တရားပဲဝင်လာဝင်လာဝင်လာတဲ့တရားမှန်သမျှဘာသစ္စာလဲတရားလားရှုကံတရားလားအဲ့ဒီတရားကိုပဲကြည့်နံပါတ်1 2 3 4နားလည်ရမှာကတော့ကြောင်းကျိုးဆက်သွယ်မှုခန္ဓာဖြစ်စဉ်နားလည်ရမှာမှန်တယ်သို့တော်ရကရဝိပဿနာရှုပြီဆိုတဲ့အခါကျတော့နံပါတ်1ကွက်ကိုဒီကထားကြည့်ပါအဲ့ဒီတည်းမှာရှုကံတရားတွေအားလုံးရှိနေတယ်ဟုတ်လားအဲ့တော့သဝိုင်းအနေနဲ့ပြောတော့နံပါတ်2ကွယ်ခန္ဓာအနေနဲ့ပြောရင်ပစ္စုပန်ခန္ဓာဘယ်ခန္ဓာကိုပစ္စုပန်ခန္ဓာလို့ခေါ်လဲအခုအကြောင်းတိုက်လို့အခုဖြစ်တဲ့ခန္ဓာသည်ပစ္စုပန်ခန္ဓာပြောကြည့်စမ်းအဲ့ဒါသည်တခြားလားဝိပဿနာရဲ့ရှုကံတရားလားအခုအကြောင်းတိုက်လို့သရကအကြောင်းသရကတခြားလားပရိစ္ဆာလားအကျိုးသရတခြားလားသမုပ္ပါလားအခုကြောင်းတက်တော့ကိုဖြစ်တဲ့ခန္ဓာသည်တခြားလားပရိစ္ဆသမုပ္ပါခန္ဓာလားအဲ့ဒါသည်တခြားလားရှုကံတရားလားအဲ့ဒီရှုကံတရားသည်ပညာလားပရမတ်လားပုံမှန်တရားလားသဘာဝလားသဘာဝကြောင်းကျိုးဖြစ်စဉ်ကိုကြည်ရင်ကြည်ရင်နဲ့ဖြစ်တာလဲမြင်မဲ့ပြက်တာလဲမြင်မဲ့ဖြစ်ပြက်ပါသေးစားရှုတဲ့ဉာဏ်ကပါသေးစားအဲ့ဒီအချိန်မှာဝိဇ္ဇာတဏှာကိလေသာလေးတွေမကင်းမလားကင်းကိလေသာသေးတာကပါသေးစားသေးတော့သမုဒယသစ္စာသည်ငြိမ့်တမရဘူးလားယရလာတဲ့ငြိမ့်တကဗတိစ္စာတော့ပရိစ္ဆသမုပ္ပခန္ဓာဖြစ်စဉ်ကြောင်းကျိုးဖြစ်စဉ်ကိုရှုနိုင်ရင်သစ္စာလေးပါဆိုင်ပါတယ်လို့အဲဒီလိုသဘောပေါက်ပြီးတော့သစ္စာဆိုင်အောင်ပရိစ္ဆသမုပ္ပကိုအခြေခံပြီးတော့ဝိပဿနာရှုကြပါလို့တိုက်တွန်းရင်းနဲ့ကဲသားတို့ခေါ်လိုက်ကြเอจำมาฉันนาสาภิเมษาพระญาติศีลตานนารามญาติโกณีละตะพวยติเนอองปิสุสร้างชอบทบะนันตานนาปิปกโกรูปกโกเมียนๆผิดจะบาสิ